มิตาลิตาจรลกะตะมาปาติทุกขังกะระมิตาติตะละรันติทุกขังทุกขุติกาพุทธาลောกิตัตตะวะอลีลิคุมิโพลังลောกตัตตะวะตวนังเมตตานิสากะระมิตาเอลุปွေจุปะวินเวละนิมิติธัมมาตัตตะวะตะเวเอมยะอะสิโกอะตะเยสงฆะตองมังสวาทุกขังกะระตุเนวันตางะเลชินปิยงนะโลสัยวันลังลายะคุจันตาโกปิยะเยปัตตุยังเลเกเวปิละมะคะเอยะโบสัมยะอะตะเยทัมปะปะสิตะติเมตตาติตะละระติหิเมตตาพွင်းเลยะอะเอตะสังติอะยังหวาโรภิเมตตาติตะละระติหิเมตตาพွင်းเลยะอะเอตะสังติอะยังหวาโรภิโพธิตะบงบงล้วนถมวนมะละภิด้วยอะกังบาอาสาตะบะผิดเปรียบเปรียบไล่ดีเนยะสวาตัตตวะโตติทุกขันตุกุสัยเอกาปิยังกว่าฤวันตาตะบะจังตาจะปาเสกังตะติอะลังวาปิยะจิกิตุวะสุญะ33ဘောင်အရာစေမြေအနန္တစိတ်ကြောင့်လာမှာပြည့်စုံတော့အနန္တတတ္တဝါလေးအေကသိဉ္ဉေယသေဘောသိယကသိဉ္ဉေယသေဘောနှလုံးစိတ်ဝါအေခံကြသေဘောမေတ္တာဓာတ်ဒီပို့လို့ကြာရအောင်မေတ္တာဘောစာပိုက်ကလေးများကိုဘုန်းကြီးတို့ဆိုပေးတဲ့နောက်ကလိုက်ပြီးတော့တစ်ခေါက်ပြီးသိဉ္ဉေပြညော့သဲဆိုလိုက်ကြဒီတဲ့ကအာလောသုံးကောက်ဒီမေတ္တာပို့ကြရမယ်ကိုသိမ့်နတ်ပြဘေးရန်ကွာကျန်တာကြပါစေ
The man. ကြကြလူကြကြအထောက်ကြတဲ့ ဘုန်းကြီးတို့မြတ်ဗုဒ္ဓဘာသာရှိကြတဲ့ရှင်ဟန်းများသီလရှင်များအထူးသဖြင့်တော့ပြီးတော့မှပြန်ပေါ်ရေးသိင်းကြီးမှာသင်္ချာပို့ချတဲ့နေရာလည်းပဲလူဝကြောင့်ဆရာတွေဆရာမတွေအဲသင်ယူကြတဲ့တပည့်တွေထဲမှာလည်းပဲလူဝကြောင့်တပည့်တွေယောက်ျားစွာရှိတဲ့အသိဉာဏ်ဖြစ်ပါတပည့်လုံးအပြီးတော့မှာကိုပြတ်အောင်ဆိုပြီးတော့ဒီဘင်းကတောင်းရရမှာလည်းပဲလူတကာတကမတွေကပဲဥစည်းကောင်းဆောင်ဆောင်ရဲတာဖြစ်အဲ့ဒါကြောင့်လူကောင်းတော်လူကြောင့်တုံးပပွင့်ဖြစ်တဲ့ဒီအဘိဓမ္မဘုရားတို့ကတော့ဟိုအောက်ဆုံးအောက်ခြေကနေပြီးတော့ဟိုပစိုးလေးထမိန်လေးလို့ပေါ့တရားမျိုးကိုဒီကနေ့ဟောချင်ပါပြောချင်ပါဘာကြောင့်လဲလို့ဆိုလို့ရှိအောက်ခြေကအောက်ပိုင်းကပစိုးတမိန်လုံးလုံးကျုံကျုံဝတ်မထားခဲ့အဘကခေါင်းပေါင်းဘယ်လိုပဲတလားတပပေါင်းထားတာရောက်တော့ကိုအမျိုးသမီးတွေဘလောက်လှပအောင်ဆုံးထားတာလုံကြီးကလှလှပပလုံးလုံးစုံစုံစင်မထားတဲ့အပေါ်ပိုင်းမှာတကယ်ကြက်တည်းမရှိနိုင်ဒါတော့ကြောင့်အောက်ပိုင်းလုံခြုံဖို့ရည်ကြီးတယ်ဆိုတဲ့အကြောင်းလေးကိုခုဘုန်းကြီးတို့ကအဘိဓမ္မအခါတော်နေ့မှာအဘိဓမ္မယရဏကရဗိမာန်တော်မှာအောက်ခြေတရားလေးဘုန်းကြီးတို့နည်းနည်းပြောပြအဲဒီအောက်ခြေတရားလေးကိုမပြောသေးဘူးအဘိဓမ္မဆိုတဲ့ဒီစလုံးရဲ့အဖွင့်ကိုဘုန်းကြီးတို့အသေးပဲ၃မျိုးလောက်ဘုန်းကြီးတို့နည်းနည်းလေးပြိဿတ်ကိုမိတ်ဆက်ခြင်းပါအဘိဆိုတဲ့ဒီစလုံးဟာဝိသိခထူးခြားတယ်လို့အနတ္တိကမျိုးထွက်အဲ့ဒါကြောင့်မို့လို့အဘိနဲ့ဓမ္မနဲ့တွဲလိုက်တော့ဘာဖြစ်သွားသလဲလို့ဆိုတော့အလွန်ထူးခြားတဲ့ဓမ္မလို့အဓိပ္ပာယ်ကဘာတွေဘာတွေနဲ့ထူးသလဲလို့ဆိုလို့ရှိရင်တောင်ပြောရင်သုတ်တန်နဲ့ထူးတယ်ဝိနည်းနဲ့ထူးသုတ်တန်ဆိုတဲ့ဓမ္မမှာမြတ်စွာဘုရားကိုရောမြတ်ကပြင်းညက်ကိုပဒါနကင်ပြီးတော့ဟောတော့နောက်ကြမင်းမကလေးသူကြီးပုဂ္ဂိုလ်တတ်တော်လူနာပြမဒါရီအမိဒီကင်ကင်ပြီးတော့ပြောဟာဒီအဘိဓမ္မကျတော့ပုဂ္ဂိုလ်တတ်တော်တွေကိုဘယ်သူမှမငဲတော့ဘူးတဲ့လူမျိုးအကြောင်းလည်းမပြောဘူးဇာတ်အကြောင်းလည်းမပြောဘူးနာမည်လည်းမပြောဘူးဆေးရသားမုစိုးတန်ခါလည်းမပြောတော့ဘူးဓမ္မသဘောကိုတက်တက်ပြောသွားတယ်သိစေတသိတို့အကြောင်းပြောသွားအဲ့ဒါကြောင့်သုတ်တန်နဲ့ရှင်ကြည့်အလွန်ထူးတဲ့ဓမ္မအရှိအရှိတိုင်းပြောတာအမှန်အမှန်တိုင်းပြောတာပုဂ္ဂိုလ်သတ္တဝါကိုမနဲ့ဒါကိုအဘိဝိသိက္ခဓမ္မဝိနည်းကြည့်ပြန်တော့လေဒီတိုင်းဤချက်ကိုပဒါနထားပြီးတော့ဥပရိရိထုတ်သွားတခါတခါဤချက်ကိုပဒါနထားပြီးတော့ထုတ်တဲ့ဥပရိရိမှာဟာဒီအဘိဓမ္မာနဲ့ကြည့်ရင်ဘာမှအဓိပ္ပာယ်သိမ့်ရှိတဲ့သဘောတွေပါတာတွေ့ရတယ်။ဥမာရုတ်ခေတုဇီဝပင်ကြီးနော်အိန္ဒိယပြည်ရှိဟောင်းလူတွေရဲ့အယူဆသစ်ပင်တွေမှာအသက်တစ်မျိုးရှိတယ်လူတွေကမှတ်တာအဘိဓမ္မာသဘောကတော့ရုတ်ဇီဝိတနံဇီဝိတဆိုတဲ့ယုံနာနှစ်ပါးဇီဝိတလို့ဆိုတဲ့ယုံနာနှပါးဟာအသက်ရှိတ attva မှာပဲရှိတာ။ဘောဓအိန္ဒိယရှိဟောင်းလူတွေကသစ်ပင်မှာသက်ရှိတယ်တဲ့။အဲဒါကြောင့်ယဟန်နေသစ်ပင်ခုတ်ရင်လူအသက်တ attva နဲ့အတူတူပဲလို့ဒီလိုဆွဲလန်းကြီးဟာရှိတယ်။အဲဒီလူတွေကိုရှင်းပြသစ်ပင်တွေဟာအနိန္ဒရိယဘာဒရုပ်တွေကကံကံရဲ့အကျိုးတွေနဲ့ဘာမှမဆိုင်ဘူး။ကမ္မproductive effect မဟုတ်ဘူးဆိုတဲ့ဥစ္စာတွေကိုဘယ်လိုပဲပြောပြောသူတို့ပြောလို့ရှင်းလို့မရဘူး။ရှင်းမရတော့မြတ်စွာဘုရားကကုသပြီတွေကိုပဲပြောပြထားလိုက်တယ်။ကိုင်းခွာသစ်ပင်အသက်မရှိတာရှင်းပြလို့မှမရတာ။ကဲဒီကောင်းနေရှင်းမပြနဲ့တော့မင်းတို့မခုတ်ပဲမနေလိုက်ကြဆိုတော့ဒါပြီးသွား။သစ်ပင်မခုတ်ပဲနေလိုက်ကြအဲ့ဒီလူတွေမကဲ့ရတော့ဘူး။အဲ့ဒါနဲ့ပဲသစ်ပင်မခိုးရမပြဲရဆိုတော့သိက္ခာပုဒ်ကျောင်းလာအဲ့ဒါ ။ဟောရဓမေသာတဲ့ကိစ္စလည်းဒီလိုပဲ။သဘာဝအကျင့်ဒါဘာမှအပြစ်တော့မရှိ။သို့တော်လည်းပဲလူတွေကဲရတာနဲ့ပဲညတ်တော်ဘုရားကလေညမကားကြနဲ့။နောက်ကြတော့အဲ့ဒီသိက္ခာပုဖြည်းဖြည်းဖြည်းဖြည်းချင်းမြင့်လိုက်တဲ့အခါကျတော့ဓမ္မလမ်းကြောင်းမှာအဲ့လားမောလဲပြီးတယ်တော့အစာမစားခြင်းကခန္ဓာကိုပို့ပါပြီးတော့သီလမိတ်တာကျင်းညပိုင်းတရားနှလုံးရှင်းသုံးတဲ့ဒိဋ္ဌာဟာအလွန်ကျေးဇူးများတယ်ဆိုပြီးတော့အကျိုးကျေးဇူးတွေနောက်ထပ်ဆက်သိက္ခာဗုဒ္ဓမှာဘုရားဖွင့်ပြောပါစာကစာကတော့ဝိကရဘောဓနာသိက္ခာဗုဒ္ဓမပြင်းရရပြီးတဲ့ရှေးခေတ်ကယဟန်တွေညလဲသွက်ခံစားကြတယ်အဲ့တော့အိန္ဒိအိလေသမာလေတွေကပြန်နာမိုးသိထုတ်နေပြီ9နာရီ10နာရီမှဓမင်းဖြစ်ကြတယ်လေသမားစင်းရသာအဲ့ဒီအိမ်ကြီးကမောင်ရိပ်တစ်ခုမှာအဲ့ဒါယဟန်တော်တစ်ပါးကညသုဒ္ဓါရာနဲ့တပိတ်ပတ်ပြီးတော့ဆုံးခံထွက်တာဟောကမိမကလေသူမကလေတွေကပြန်နာမိုးချုပ်ချုပ်ဓမင်းချက်အိုးခွက်သေးတဲ့ရေကိုအပြင်းမဲ့ခါရဲလှမ်းပြီးတော့ပြက်လိုက်တာမောင်လေးသောကရနေတဲ့ဘုန်းကြီးကိုမမြင်ဘူးရေတွေကပြန်ဆိုထွက်လည်းပါရဘုန်းကြီးကသင်္ကန်းရေစုံမှသိုးတော့ဝုန်းဆိုပြီးတော့ခုံထဲ့တာဟာအဲ့ဒီတော့မှအိတ်ရှိသရေပါဆိုပြီးတော့အဲ့ဒီလေးဖို့ရောင်းမိမအော်လာတရားလုံးတရားလုံးဒုဒ္ဒါဆွတ်ပြီးတော့ထွက်လာတော့တရေမဟုတ်ဘုန်းကြီးသောကနာဖြစ်အဲ့ဒါမှလူတွေကကြည့်ရလိုက်ကြတာတို့များပင်မစင်းရစွာအလုလုရလို့ညစားတယ်ဘုန်းကြီးတွေဘာမှပင်မစွာအလုလုရလည်းမဟုတ်ပဲနဲ့ညရည်သက်တော်အချိန်မတော်သုံးကထွက်တယ်ဘို့ဆိုပြီးတော့လူတွေကကြည့်ရတော့ဒါအဲ့ဒီကြည့်ရဘေးကလွတ်စေတော့ဆိုပြီးတော့ဝိကရဘောဓနာသိက္ခာပုပြင်းရတာသဘာဝအတိုင်းတော့သူကဘာမှပြင်းမရှိဘူးကြည့်ရတာနဲ့ဒီသိက္ခာပုထွက်သွားတယ်အဲ့ဒါကြောင့်ဒီကနေ့ဒီလူတရားဓမ္မဒီအကဲရဲ့မခံရအောင်နေလဲညတာမသာပဲနေလိုက်ကြရတာသာတော့သာတာပေါ့လေတခါတခါအဲ့ဒါအဘိဓမ္မသဘောနဲ့ရှိရင်အဲ့ဒီလိုပေါ့လေသိက္ခာဗုဒ္ဓေဟာနော်ဘာမဟာလအကုသိုလ်စိတ်နဲ့ပတ်သက်တာလေမဟုတ်တဲ့သိက္ခာဗုဒ္ဓေတော်တော်များများပါအဲ့တော့လောကကိုငဲပြီးတော့မြတ်စွာဘုရားပြည့်ညတ်တော်သိက္ခာဗုဒ္ဓညောင်းများစွာရှိပါတယ်။သဘာဝအကျင့်ကိုယ်ကလောကကကဲရဲ့ကဲရဲ့မကဲရဲ့ခြင်းလဲနေသဘာဝတည်းအကုသိုလ်ဖြစ်တဲ့အပြစ်ဖြစ်တဲ့သိက္ခာဘုံမျိုးလဲရှိတယ်။ဒါကိုလောကဝိသပန္နတိဝိသဆိုပြီးတော့ဒီလိုခွဲထား။အဲ့တော့ရေဆိုချင်တာကဝိနည်းနဲ့အဘိဓမ္မာထူးသွားတာဟာအဲ့ဒါမျိုးဝိနည်းကတော့စိတ်စေတသိက်သီသလင်ပဒါနအဲဒီစိတ်စေတသိက်ယုတ်တို့ဤတိယစိတ်စေတသိက်ယုတ်သီသလင်ပဒါနစိတ်စေတသိက်တို့တိယယုတ်စိတ်စေတသိက်နဲ့ယုတ်အပြာနာမိခြင်းတည်ခြင်းသီသလင်ပဒါနလူကဲ့ရဲ့တာမကဲ့ရဲ့တာရှေ့ဟောင်းယုံကြည်မှုတွေဘာညာဒါ tradition နဲ့ belief တွေနဲ့မဆိုင်ဘူးအဘိဓမ္မာသဘောကအဲ့ဒါကြောင့်တစ်သုတ်တံနဲ့လည်းပဲဗာဖြစ်တယ်သူတယ်နှစ်ဝီနီးနဲ့လည်းပဲသူကြအရှိကိုအရှိအတိုင်းသာပြောပြီးတော့အမှန်ကိုအမှန်တိုင်းပြောတဲ့ဒီဓမ္မကိုပရိသတ်ကြီးဗာဓမ္မခေါ်လဲဆိုရင်အဘိဓမ္မပြောကြည့်သုတ်တံဝီနီးတို့တစ်သူချသောဓမ္မအဲ့ဒီလိုနောအဘိဆိုတဲ့ဥစ္စာကအလွန်နူးညံ့တော့တဲ့အဘိကအတိဒုက္ခမှအတိပဲယူရအလွန်နူးညံ့ပိန်မွေ့တဲ့ဓမ္မစိတ်စေတသိက်ယုတ်အကြောင်းလိလာကြည့်မလောက်နူးညံ့ပိန်မွေ့တယ်လဲလို့နောက်တစ်ခုကအဘိဆိုတဲ့အတိပဲကဘာထွက်သွားတယ်လဲဆိုဂံဘီရအဘိဂံဘီရအလွန်နဲ့ဆိုင်တယ်ဘာဖြစ်ပြန်လဲအလွန်နည်းနည်းတဲ့ဓမ္မကိုအဘိဓမ္မနောက်တစ်မျိုးကအဘိကဘာအဓိပ္ပာယ်ထွက်လဲဆိုအဘိဝိထာရအလွန်ကျေပြတ်ဘာဖြစ်လဲသောတာဝိနည်းမှာထူးသောဓမ္မမဟုတ်လို့အဘိဓမ္မအလွန်နည်းပိန်ဝိသောဓမ္မမဟုတ်လို့အဘိဓမ္မ အလုံးနဲ့ပြိုင်းတဲ့ဓမ္မဘုလိုအဘိဓမ္မအလုံးပြည့်ပြည့်တဲ့ဓမ္မဘုလိုအဘိဓမ္မအဲ့ဒီအဘိဆိုတဲ့ရှိကဝိသေသနာပုတ်တတ်ထားတဲ့ဒီဓမ္မတဲမှာပရိသတ်ကြီးဘာရီခေါ်တယ်လဲဆိုလို့ရှိရင်နှလုံးထဲပါပဲပရမတ္ထတရားနဲ့သစ္စာတရားဘာတရားဘာတရားပရမတ္ထဆိုတာအရှိတရားသစ္စာဆိုတာအမှန်တရားအမှန်တရားကိုရှင်းပွေတဲ့ပုဂ္ဂိုလ်ဒီအရှိတရားထဲမှာရှားမှန်တရားကိုပဲမှာရှားတကယ်အရှိမဟုတ်တဲ့အထဲမှာရှားရင်နှိမ့်ရှားအမှန်တရားဆိုတာမတွေ့နိုင်အဲ့တော့အမှန်တရားကိုပါဠိစာပေမှာသစ္စာခေါ်တယ်ဘာခေါ်လဲအဲ့ဒီသူ့ပြောခေါ်တဲ့သစ္စာတရားကိုဟဲ့လားရှားကြပွင့်ကြတဲ့အခါမှာ reality ဆိုတဲ့အရှိတည်းမရှားအရှိတရားကိုမတွေ့မရှင်းအမှန်တရားလည်းမတွေ့နိုင်အဲ့တော့အရှိကိုအရှိတိုင်းသိတာနဲ့တကြိမ်တည်းအထင်းလေးအကုန်လုံးပါသေးတယ်စင်သွားတယ်အထင်းမှားတယ်အကုန်လုံးစင်သွားတယ်အရှိကိုအရှိတိုင်းသိလိုက်ရင်အထင်းမှားတယ်နော်အယူမာရီအမတ်မာရီအကြံမာရီအဲ့ဓာရီအကုန်လုံးဘာဖြစ်လဲစင်ကြဲသွားတယ်တဲ့ပညာဝိပန္နတာစိတ်တဝိမာနတာဓာရီပြောဖို့မလိုတော့အသေးပေကဒါပဲအထင်မာဓာရီအမတ်မာဓာရီအယူမာဓာရီအသိမာဓာရီ၄ခုရှိတယ်ဝိပန္နတာ၄ပါအဲ့ဒီအမတ်၄ခုဟာဘယ်ပေါ်မှာဖြစ်တယ်လဲဆိုလို့သိရင်အရှိကိုအရှိတိုင်းမသိတဲ့အပေါ်မှာဖြစ်အရှိတရားဆိုတဲ့ပရမတ္ထကိုမြင်လိုက်တာနဲ့ဒီကြိုင်နေတဲ့ကိုယ်ကအမှန်လေးခုဝိပါဒသ၄ပါးမဖြစ်လေတန်ရှင်းသွားဝိပါဒသ၄ပါးတန်ရှင်းသွားပြီအမှန်လေးခုကိုဖယ်ရှားလိုက်နိုင်ပြီဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်ဒီဘာတွေ့တယ်လဲလို့ဆိုလို့ရှိရင်အမှန်တရားကိုသက်ရှားလို့ရတယ်ဘာသက်ရှားအမှန်တရားကိုသက်ရှားလို့ရအမှန်တရားကိုတွေ့ပြီဆိုတော့တွေးပုံအစင်းစင်းနေတော့ရှိတဲ့ပေါ့လေအလားပုသူရှင်အနေနဲ့ဥပဒနာဉာဏ်စေရံမှာတွေးတဲ့အစင်းသောတာပန်တွေးတဲ့အစင်းသက္ကရာကအနာကယန္နာတွေးတဲ့အစင်းအစင်းတွေရှိတယ်အဲ့ဒီအစင်းတွေမပြောပါဘူးထားလိုက်တော့မန္တရားကိုတွေးပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘဝပြတ္တနာအာလုံးကိုကြော်သွားနိုင်ပြီတဲ့ဘဝပြတ္တနာအာလုံးကိုသူဒီဖြည့်ရှင်းနိုင်အာရမဘုန်းကြီးတို့ဟဲ့လားပရိသတ်ကြီးဘာွက်တဲမှာဘာထက်ထားတယ်လဲဆိုရင်ပရိသတ်ကပြောမှာပေါ့ရေရှိတယ်နော်ရေရှိတယ်ရေလူတကာအကုန်ပြောတာခလေးရလူကြီးရဲ့ရကမိမရဲ့တကဘာလုံးဒါရှိပဲရေလောက်ပဲမြင်နေသေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အရှင်းနဲ့အမှန်ကိုတကယ်မသိဘူးတဲ့တန်းကျောင်းကကျောင်းသားလေးတွေကျောင်းသူလေးတွေသွားမေးတော့သူတို့ကပြောမှာပေါ့ရေမဟုတ်ဘူးတဲ့အဲ့ဒါဓာတ်နှမျိုးပေါင်းတာကွန်ပေါင်းဆိုတာအရာဝတ္ထုကွန်ပေါင်းဖြစ်တယ်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်အဲ့ဒါမြတ်တာဆိုတာပေါင်းတာဟိုက်ဒရိုဂျင်ဓာတ်ကနှစ်ဆအောက်ဆီဂျင်ဓာတ်ကတစ်ဆအဲ့ဒီနှစ်ဆတစ်ဆရှိတဲ့ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်တို့ရဲ့အပေါင်းဖြစ်တဲ့ဥစ္စာကိုလူတကာကဘာခေါ်လဲဒီခေါ်ဒီနှစ်ခုပေါင်းစပ်မှုကို compound ခေါ်မြတ်ဗုဒ္ဓရဲ့အဘိဓမ္မာမှာသမုဟပညာဆိုတာရှိတယ်။ဘာရှိလဲ?ပေါင်းထားတဲ့အပေါ်မှာဒီပညာတွေထွက်အဲ့ဒီပေါင်းစပ်တဲ့အတွက်ကြောင့်မို့လို့သမုဟကနေနောက်တက်လာတော့တဏ္ဌာနပုံတန်တန်တွေပေါ်လာအဲ့ဒီပုံတန်တန် shape ပေါ်လေ design ပေါ်လေနော်appearance ပေါ့အဲ့ဒီပုံသဏ္ဍာန်တွေထွက်လာပြီဆိုတဲ့အခါကျတော့မှဒီပုံစံရှိရင်ဒီနာမည်တက်မယ်တဲ့နာမည်တွေကြီးပေါ်လာ။အော်ခြေတော့လေးချောင်းနဲ့အမေးပေါက်လေးရဲ့အဲ့ဒါတရိစ္ဆာန်လို့ခေါ်မယ်တဲ့။ခြေတော့နှစ်ချောင်းနဲ့ရဲ့အမေးမပေါက်ဘူးဆိုရင်တော့အဲ့ဒါလူခေါ်မယ်တဲ့။ပေါင်းဆက်တဲ့အပေါ်မှာပြိတ္တရဲ့ပုံသဏ္ဍာန်ဖြစ်တယ်ပုံသဏ္ဍာန်ပေါ်မှာဘာတွေဖြစ်လဲနာမည်အမျိုးမျိုးထွက်လာ အဲ့ဒီပေါက်ဆက်ပုံလေးပို့ပြီးတော့အချိုးကျတော့ဘာဖြစ်လဲလှတယ်တဲ့အချိုးတကျမပေါက်ဆက်ပြီးတော့အယုတ်ဆိုးတယ်တဲ့သုဘအသုဘတွေဖြစ်လာပြန်ရောအဲ့ဒီတော့သုဘအသုဘတွေဖြစ်လာတော့ဘာဖြစ်လဲဟာသုဘဆိုတော့ကြိုက်တာပေါ့အသုဘဆိုတော့မုန်းတာပေါ့ຢာကဒေါသတွေဒီလိုလာတယ်မဟုတ်လားအဲ့ဒါကြောင့်ကိလေသာတွေဟာဘယ်ကလာကလေးဆိုရင်တဏ္ဍာငတ်လာအဲ့ဒီတဏ္ဍံဘယ်ကလာလဲဆိုရင်သမုဟကလာတာအဲ့ဒီသမုဟကိုဘုန်းကြီးတို့ပရိသတ်ကြီးအစိတ်စိတ်ခွဲနိုင်လို့ရှိရင်တဏ္ဍံပြောက်တဏ္ဍံပြောက်လို့ရှိရင်ပညာဆိုတာရှင်းထွက်သွားပြီးတော့ပါခုနကယာကဒေါသဆိုတဲ့ကိလေသာနောက်ဆက်တွဲမလာဘူးတဲ့အဘိဓမ္မာသင်ရခြင်းရဲ့အကျိုးကျေးဇူးကပရိသတ်ကြီးဒီလောက်ကြီးမားအံဝတ်ထဲမှာပါရှိတယ်လေပြောစရာသူတို့တွေ့ဝေသားပြီနှစ်ခုပြစ်သားပြီဘာပြောမှမသိရေပြောရမလား H2O ပြောရမလားအဲသဝေဇဝါပြစ်သားပြီအဲ့ဒါအဲ့ဒီဝိသိကိစ္စဟာလေတော်ပေရခက်အဲ့ဒီဝိသိကိစ္စ confusion เนาะ doubt เนาะဒါတော်ပေရခက်အဲ့ဒီအရှိတရားကိုမထင်ဖောက်နိုင်ရင်ဝိသိကိစ္စပဲလို့မရအဲ့ဒီဝိသုကိစ္စကမပေနိုင်ဟိုဘက်ကဒိဋ္ဌိပို့ပြီးတော့အားကောင်းတာဒိဋ္ဌိနဲ့ဝိသုကိစ္စကသူကဒါအတွဲလိုက်သူတို့နှုတ်ကခွဲလို့မရဘူးငထရွက်စိုက်ဒိဋ္ဌိဘောမှာဝိသုကိစ္စမှီတယ်ဝိသုကိစ္စဘောမှာဒိဋ္ဌိမှီတယ်အကုသို့အလုံးတို့ရဲ့ခြေတောင့်မြင်ခါဒီကိလေသာနှလုံးမဲ့အဲ့တော့ခုပါပြောလေခြေတဲ့အနည်းနည်းလေးဟလာဉာဏ်ရှိတဲ့ပညာတတ်တွေကပြောတော့ H2O ညဇောဘုရားကိုသွားမေးကြည့်ညဇောဘုရားကိုတော်မြတ်ကြတော့ဟောဒီဓမ္မသင်္ကေတဝိသေစာကြီးတဲ့ဇာအုပ်ခုနှစ်အုပ်မှာအဲ့ဒါခွဲခြမ်းဝေဖန်ထားတယ်ဓမ္မသင်္ကေတီဆိုတဲ့ပုဒ်ကဇာအုပ်ကဘာလို့ထားတယ် collection of the dhamma ဓမ္မတွေကိုစုပြပါရိစုပြထားတယ်နာမင်းစရူပင်းစသင်္ကတာစအသင်္ကတာစဒီလိုတွေနှစ်ခုတွေသုံးခုတွေလေးခုတွေငါးခုတွေဓမ္မတွေကိုစုလိုက်30ဘောအနန္တစိတ်ကြပါလားမဘာမှမကြံအောင်စုလိုက် collection of the dhamma စုပြီးပြီဆိုလို့ချင်းပါဆက်လို့လဲ analyze divide it နော်ဝေဖန်ပြလိုက်စုပြီးတဲ့ဓမ္မတွေကိုပါဆက်လို့လဲဝေဖန်တယ်ကြောက်ကြတဲ့လူကုန်ပြောစုပြီးတဲ့ဓမ္မကိုဝေဖန်လိုက်တယ်နော်နာမင်းစရူပင်းစစုထားတဲ့နှစ်ခုတွဲနာမ်ဆိုတာဘယ်နှမျိုးရှိတယ်ရုပ်ဆိုတာဘယ်နှမျိုးရှိတယ်ဝေဖန်စီစစ်ပြီးတော့ခွဲချမ်းစိတ်ကြတော့အဲ့ဒါသာဝကြီးတို့ဖြစ်လာတဲ့ဝေပင်ကတဲ့ဓမ္မသင်္ကနီဝေပင်နော်ကျန်းခွန်လည်းကျန်းကိုယ့်အကုန်ဆက်တာစဉ်းစားရဘုန်းကြီးတို့ကခမ်းမြန်မြန်ပြီးကြတာအဲ့တော့ဝေဖန်လိုက်တဲ့အခါကျတော့စုတဲ့တရားတွေကိုထပ်ပြီးအသေးစိတ်ဝေဖန်လိုက်တဲ့အခါကျတော့ရူပဆိုတဲ့ပုဒ္ဓဘောကိုဝေဖန်တဲ့အခါမှာရုပ်အမျိုးအစား28မျိုးထွက်တယ်နော်28မျိုးကိုအုပ်စုလေးတွေအုပ်စုလေးတွေခွဲပြီးတော့ဘုရားကအပုံလေးတွေပုံထားပေးတယ်အဲ့ဒီထဲမှာအပုံတပုံဟာအဋ္ဌကလာပဝေပင်ကမှဝေပန်ကြည့်လိုက်တာရုပ်တွေကအပုံလဲပုံလဲပုံပုံပြီးတော့ဝေပန်လိုက်တော့အခုအပုံတပုံပြောမယ်ဗါရဲလေအဋ္ဌကလာပနော် eight material qualities are collected in this one group the also သူထဲမှာရုပ်ရှင်မျိုးစုပေါင်းနေဗါရီပန်ခွဲထဲမှာကြည့်လိုက်မင်းတို့ပြိဿကြီးမတွေ့တယ်လဲဆိုလို့ရှိအယောင်တွေ့မတွေ့လဲခါလာနော်ဝဏအနံ့လည်းရှိပါတယ်နိုင်ကြည့်ဂန္ဓာနော် smell ပောက်ကြည့်အရာကရှိတယ်အာတောက်ရည်ပန်းပလင်းတွေကိုတောက်ကြည့်ဒပလင်းနဲ့ဒပလင်းအရာကမတူဘူးဗျာရေထဲမှာဘာရှိလဲအရာကရှိဝန္ဒအယောင်ရှိတယ်၊ဂန္ဓာအနံ့ရှိတယ်၊ပြီးတော့ပါရှိလဲအရသာရှိတယ်။အဲဒီရေတစ်ခွက်လောက်ပေါက်လိုက်လို့ရှိရင်ဟာကိုလိုချွေးတစ်ပြည့်ချင်းကြအောင်လှုပ်လှုပ်ရတဲ့ပုံကိုယ်ရေတစ်ခွက်တော့ဟောထွက်သွားတဲ့ချွေးဆိုပြန်ကာပါပြူးတော့လူက fresh လမ်းလမ်းဆန်းဆန်းပြန်ဖြစ်လာတယ်နော်မျိုးထရီနဲ့အက်ဆက်အာဟာရဓာတ်သူ့မှာပါတယ်ဘယ်လိုမျိုးရပြန်ရည်လိုက်အောင်မိုးလင်းသွားမယ်နော်အယောင်ရှိတယ်အနိုင်ရှိတယ်အရသာရှိတယ်ဩဇာဓာတ်အာဟာရဓာတ်ရှိတယ်ဘယ်လိုမျိုးလဲသိမ့်ပန်ဆရာကတော့2မျိုးပဲခွဲနိုင်တယ်ရဗုဒ္ဓကခု၄မျိုးခွဲထားပြီနောက်ထပ်၄မျိုးခွဲကြည့်ကြအောင်ဆိုဝိသင်္ဂဆိုတာဝိပန္နပဲနောက်၄မျိုးကဘာရလဲဆိုဖြစ်ခုဒီမှာကြည့်လိုက်လို့ဖြစ်เนาะပရိသတ်ကြီးအကြီးတွေ့တယ်เนาะ liquid တိ fluid တိเนาะအကြီးတွေ့အဲ့ဒီအကြီးကိုဒီမှာကြည့်လိုက်เนาะလှုပ်ရှားတဲ့ဓာတ်သုံးထဲမှာကြည့်လိုက်လှုပ်ရှားတဲ့ဓာတ် motion เนาะ shaking the moving lအဲ motion သူ့မှာလှုပ်တဲ့ဓာတ်ပါဘာတွေ့လဲဆိုတော့အာရေကအေးတယ်ရေကအေးသလားဘာကအေးတယ်လဲအလုံးနားလည်လောက်ပါတယ်နော်တေဇောဓာတ်ကအေးတာရေကအေးသလားဘာကအေးတယ်လဲအလုံးနားလည်လောက်ပါတယ်နော်တေဇောဓာတ်ကအေးတာတေဇောဓာတ်သိပ်ကျော့တဲ့အခါဘာဖြစ်လဲအေးသိပ်တဲ့အခါပူတယ်ပူခြင်းနဲ့အေးခြင်းဒီဓာတ်တစ်မျိုးတည်းနဲ့အတိတ်အကျပွားပါတဲ့တဲ့အခါမှာပူလာတယ်ကြားတဲ့အခါမှာအေးပါတယ်နော်သေသောဓာတ်2မျိုးတွေကဘယ်2မျိုးပြတယ်သဘာဝပူခြင်းအေးခြင်း2မျိုးပြတယ်လှုပ်ရှားတာဝါယောဓာတ်နော်အကြီးသဘောတွေကယိုစီးနေတာဘာဖြစ်လဲအာဘောဓာတ်ဟဲ့ပူခြင်းအေးခြင်းကသေသောဓာတ်ခက်ကံမှကြောတဲ့ပထဝီဒီထဲမှာမရှိဘူးမတင်နေရှိခွဲလို့မရဘူးအဲ့ဒါဘာခေါ်လဲအဝိနိဘောကလို့ခေါ်ပထဝီဘတိထဲပါနေပထဝီတဲ့ရှိကြောင်းကိုသိခြင်းရင်ဟောဒီရေပန်ခွဲကိုရေခဲခံတဲ့ကိုပို့လိုက်ရေခဲတက်တာတည်းမဟုတ်ဒီပရိသဆိုတဲ့အခန်းရှိတဲ့အဲ့ဒါကိုပို့လိုက်တဏှာကြီးလောက်ကြာရတဲ့ပန်ခွဲတစ်ပတ်လုံးကအကြီးကြီးဘာဖြစ်သွားအခဲဖြစ်သွားတယ်အဲ့ဒီအခဲကိုခောက်ကြည့်တောင်းတောင်းနဲ့ပန်ချောင်းလိုမြည်တယ်ဘာဓာတ်ပေါ်လာနော် gross နဲ့နော်ခက်တံမှကျိုးတဲ့သဘောဟာပေါ်လာအေးလွန်ကျဲတဲ့ကံမှမာလာအဲ့ဒီအေးကြီးရောသွားတာမာရံကနေပျော့နောက်ကျတော့ယိုစီးပြီးတော့သွားပြန်တယ်မဟုတ်လားအဲ့ဒါကြောင့်မာကျော်ခြင်းနဲ့နူးညံ့ခြင်းယိုစီးခြင်းနဲ့ဖွဲ့စည်းခြင်းပူခြင်းနဲ့အေးခြင်းနော်လှုပ်ရှားခြင်းပြိတ္တာအဲ့ဒါက၄ခုတည်းတွဲအဲ့ဒါခုနကဝန္ဒကဏရတ္တဩဇာနဲ့ဒီ၄ခုပထဝီအဘောတိသဝါယောနဲ့ပေါင်းလိုက်တော့ပါလိုက်တာအထာကလာပရုပ်ရှင်မျိုးတဥ္စုတဲ့မြတ်ဗုဒ္ဓကဝေပင်မှာဝေပန်ကြတယ်တပတ်သင်္ကနီမှာတော့သူ့ယုံစုပြတယ်မဝေပန်ဘူးဝေပင်ကြတော့ဝေပန်ကြလိုက်ဓာတုကတာဆက်ပါလို့ရှိရင်အဲ့ဒါဓာခွဲကန်းတင်လိုက်လို့ဟုတ်မယ်ပထဝီဓာအာဘောဓာတေဇောဓာဝါယောဓာဝဏ္ဏဓာကန္ဓာဓာဓာတိနဲ့လာလေဟုတ်မယ်အာအဲ့လိုစိတ်စိတ်သိရပရမတ္တအရှိတရားတွေသိပြောလူတွေကငြင်းငွေတော့ gain အဲ့ဒါတွေကိုအကောင့်အထည်လုပ်ပြအောင်မယ်ဆိုတော့အကောင့်အထည်လုပ်ပြလိုက်တော့ပုဂ္ဂလပြင်းညာထွက်လာဘယ်မို့လားအာဩဇာမြတ်စွာဘုရားဟောတာကပုဂ္ဂလပြင်းညာကအကောင့်ပြန်လုပ်ပြအဲ့ဒါအကောင်ကြီးကြီးလေးလှုပ်ပြမယ်အကောင်သေးသေးလေးလှုပ်ပြမယ်အကောင်ခန့်ယုတ်ယုတ်တွေလေးလှုပ်ပြမယ်အကောင်ခက်ကောင်းကောင်းတွေလေးလှုပ်ပြမယ်ပုဂ္ဂလပညာမှာအကောင်လေးဟဲ့လားအန္တပုဂ္ဂိုလ်ရောဧကစက္ခုပုဂ္ဂိုလ်ရောဟဲ့လားဒီစက္ခုပုဂ္ဂိုလ်ရောသာရိပုတ်ပုဂ္ဂိုလ်တွေတင်းတင်းပြီးတော့ပြောသွားတာဒါလူအမျိုးသားဒါကနတ်အမျိုးသားဒါကတိရိစ္ဆာန်အမျိုးသားပုဂ္ဂိုလ်တ attva အမျိုးသားတွေခွဲသွားတာဒါ individual အဲ့ဒါကပုဂ္ဂလပညာရောက်သွားတိုင်းတော်ဆိုပရိသတ်ရင်းမိသွားပြီအဘိဓမ္မဆိုတဲ့ဒီဓမ္မပဲမှာဘာတွေပူပေါင်းပါဝင်တယ်လဲဆိုတို့တို့ထုတ်လိုက်ရင်အရှိတရားဘာတရားတွေရေးသည်တကယ်မရှိဘူးတဲ့ဘာပဲရှိလေအထကလာမရုပ်ရှင်မျိုးအပေါင်းပဲရှိတယ်ရုပ်ရှင်မျိုးမြတ်တာကပေါင်းတာဘာဖြစ်လာလဲဈေးဖြစ်လာ အဲ့ဒီကြတော့မှဒီကြီးကပိုးပါတဲ့မတော့နဲ့ဒီကြီးကတန့်ရှင်းတဲ့ဟလာစတေလိုက်လောက်ထားတဲ့ဓာတ်တော့ကောင်းတယ်ဆိုပြီးတော့လူကြိုက်တာတွေမကြိုက်တာတွေဒီလိုတွေဖြစ်လာတာအဲ့ဒါကြောင့်အလုံးပဲပြိဿကြီးနော်ဘုရားကအမားလေးမျိုးကိုပဲရှားဖို့ရတယ်အလုံးဘာသိဖို့လိုတယ်လဲအရှိကိုသိဖို့လိုတယ်အဲ့ဒီအရှိတရားတွေမှာမှနိုင်ပြီးတော့စိုက်၍သို့တည်း၍ကြည့်လိုက်လို့သိရင်သူဆိုတဲ့အမှန်တရားကိုဒီမှာလာတွေ့ဒီတော့သစ္စာကိုဘယ်မှာရှားတယ်လဲဆိုလို့ရှိရင်သာလို့ပြောမယ်ပရမတ္ထတရားတွေမှာရှားတယ်ဘယ်တော့ကြအဲ့ဒါကြောင့်အဘိဓမ္မာကိုသင်ခြင်းပြီးဘာလို့ဖို့လဲဆိုလို့ရှိရင်အရှိတရားကိုသိဖို့အမှန်တရားကိုရှာဖို့ဘာလို့ဖို့ဘာလို့ဖို့ဒပပသဗ္ဗလန်းနဲ့အဘိဓမ္မာအဘိဓမ္မာကိုသင်ကြားခြင်းဟာ to understand the reality အရှိတရားနားလည်ဖို့နဲ့ to penetrate the truth အမှန်တရားကိုထိုးထွင်းသိမြင်ဖို့အရှိတရားကိုသိလို့အမှန်တရားကိုသိပြီဆိုလို့အဲ့ဒီအသိနှမျိုးဟာဘုရားတို့ပြိတ္တာကြီးဘဝတန်တရာရဲ့အဆုံးကိုအဲ့ဒီအသိဟာပို့တယ်အရှိနဲ့အမှန်ကိုသိတဲ့ဒီအသိသည်တတ္တဝလောကကြီးတစ်ခုလုံးရဲ့ဘဝတန်တရာဤဘာဘယ်ကိုပို့လိုက်အဲ့ဒါကဘဝတန်တရာအဆုံးသက်ရှင်တဲ့ပုဂ္ဂိုလ်တွေဟာဒီအဘိဓမ္မာဆိုတဲ့အရှိနဲ့အမှန်ကိုသင်ကြရတယ်သင်ကြဝိပဿနာအာထုတ်တယ်ဆိုတာဒါပဲပြိတ္တနော်အရှိတရားကိုရှေ့ဥစွာကြည့်တယ်ယုံနဲ့မပပြီးတော့မှအဲ့ဒီထဲမှာဗာစက်ကြည့်လဲအမှန်တရားကိုကြည့်အရှိနဲ့အမှန်ကိုကြည့်တဲ့ဉာဏ်အဆင့်ဆင့်ကိုဗာခေါ်လဲဒါဝိပဿနာဉာဏ်ခေါ်တာအဲ့ဒါကြောင့်ဝိပဿနာရှုဆိုတာဘာရှုလဲဆိုမှတ်တာအဘိဓမ္မာကိုရှုအဘိဓမ္မာနဲ့ဝိပဿနာခွဲလို့ရမလားမရပါဘူးအဘိဓမ္မာမတတ်ဖဲနဲ့ဝိပဿနာရှုခြင်းသည်ပြိဿကြီးအထက်ထဲအများကြီးတွေ့နိုင်အဘိဓမ္မာမတတ်ဖဲနဲ့ဝိပဿနာတရားပြသခြင်းဟာလည်းပဲအထက်ထဲအများကြီးတွေ့နိုင်ယောဂိုယုံမှမသိလိုက်နာမ်ကိုနာမ်မှမသိလိုက်ပရိသတ်ကြီးအဲ့လိုလုပ်ပြီးတော့ဝိပဿနာကျင့်ခြင်းနဲ့ကျပ်သခြင်းဟာအများစွာအခက်အခဲအမှားယဉ်ဖြစ်တာ။ဒါကြောင့်ဘုန်းကြီးတို့အားလုံးကိုတိုက်တွန်းတယ်ဝိပဿနာတကယ်အလုံးလို့တဲ့ပုဂ္ဂိုလ်စီအဘိဓမ္မာပရိသတ်ကြီးနားလည်ရ။မိမိရဲ့ခြေပြားသပင်ပြားတလမ်းမျိုးရှိတဲ့ဒီကိုယ်ထဲမှာရုပ်ပေါင်းဘယ်လောက်ရှိတယ်လဲနာမ်ပေါင်းဘယ်လောက်ရှိတယ်ဆိုအခြေခံလေးတော့သိဖို့ကောင်းတယ်တဲ့ပရိသတ်ကြီးဟုတ်လား။Vipassana and Abhidhamma cannot be separated. They are going together harmoniously. So that do the work, hala, miyata, minyosa, pangsa, dhira, alulukya, daha, Abhidhamma go shujindi, Vipassana. Vipassana so dhira, Abhidhamma go shura. Hela Abhidhamma go kaungantalo, kuna nalong piyankainha, asine amma go dhake, dhira, ogori.ဘဝအခက်အခဲအလုံးကိုဖြည့်ဆင်းနိုင်တယ်ဘဝပြဿနာအလုံးကိုအဘိဓမ္မာသီးနဲ့ဝိပဿနာသီးကမလုပ်ရဖြည့်ဆင်းသွားအဲဒါကဗုဒ္ဓအဘိဓမ္မာနဲ့လူသားတို့ရဲ့နေစဉ်ဘဝဟာကင်းလို့မဖြစ်နိုင်လူသားတွေနေစဉ်ဘဝမှာဘဝပြဿနာတွေပြည့်လေပြီးတော့စိတ်ချမ်းမြေ့ပျော်ရွှင်စွာနေနိုင်ခြင်းဆိုလို့ရှိရင်အလုံးကိုတိုက်တွန်းတယ်ကိုယ်ဘဝကိုအရှိအရှိတန်သိအောင်လုပ်ကိုယ်ဘဝထဲမှာအမှန်တရားကိုသိအောင်ကြောက်အဲ့ဒီလူဒီဘဝအခက်အခဲအလုံးကိုကျော်သွားပါလိမ့်အဲ့ဒါကြောင့်အရှင်မဟာဗုဒ္ဓဂေါတာကဒီအဘိဓမ္မာကျမ်းလေးကိုဖွင့်ဆိုတဲ့အခါမှာအဘိဝိသိဌဓမ္မအလွန်ထူးမြတ်သောဓမ္မအဘိဓမ္မီရဓမ္မအလွန်နဲ့ဆိုင်တဲ့ဓမ္မအဘိဝိခာရဓမ္မအလွန်ကျေပြိုးတဲ့ဓမ္မအဘိသုခုမဓမ္မအလွန်နူးညံ့သိမ်မွေ့တဲ့ဓမ္မလို့အဲဒီလိုအဲဒီလိုကြီးဖွင့်မှာအဘိပုဂ္ဂိုလ်ဒိဋ္ဌိ၄မျိုးဖွင့်ဓမ္မဆိုတဲ့ပုဂ္ဂိုလ်လည်းပဲအမျိုးမျိုးဖွင့်လို့ရပါတယ်အမျိုးမျိုးဖွင့်ခြင်းဖြင့်ပရိသတ်စိတ်ထဲမှာ confuse ပေါ်လို့တွေးဝေးစရာပဲအကြောင်းရှိတယ်နှလုံးပဲကောင်းတယ် ဘာနဲ့ဘာလဲဆိုရင်ပရမတ္ထနဲ့တရားနဲ့သစ္စာတရားဘာနဲ့ဘာလဲအရှိတရားနဲ့မန္တရားဓမ္မဆိုတာအဲ့ဒါအဲ့တော့အဋ္ဌကထာဆရာတော်ကြီးအရှင်မဟာဗုဒ္ဓဂေါတာကဟောအဲ့ဒီအရှိနဲ့အမှန်တရားကိုသိရင်ပရမတ္ထတရားနဲ့သစ္စာတရားကိုနားလည်လို့သိရင်အမှားတွေကိုအကုန်လုံးဖယ်ရှားပြီးတော့ဘဝလမ်းကြောင်းမှန်မှန်ရှောင်းနိုင်တဲ့အတွက်ကြောင့်ဒီလူသားသူကြီးတရားလောဟာဘဝပင်လေကိုကူးခတ်နိုင်ပြီလို့ဒီလိုပြောမဟာယာနဂိုင်းမှာအလွန်ထင်ရှားတဲ့အဘိဓမ္မာဆရာကြီးအသင်္ကဆိုတာရှိအသင်္ကအဲ့ဒီအဘိဓမ္မာဆရာကြီးအသင်္ကကတော့အဘိဓမ္မာပုဂ္ဂိုလ်သူဘာသာပြန်ဆိုပုံကတော့သူပေးတဲ့ definition တွေကတော့အရှင်မဘုရားဘောသာပေးတဲ့ definition တွေနဲ့မတူတတ်ဘူးသို့တော်လေးပဲအဓိပ္ပာယ်ကောင်သူကပြောလဲဆိုတော့အသင်္ကကမဟာယာနအဓိဓမ္မဆရာကြီးကအဘိဓမ္မာဆိုတာဟာတဲ့အဘိမုခဓမ္မာဘုရားနာဆရာကြီးကအဘိဝိသိဒ္ဓဓမ္မအဘိကံဒီရာဓမ္မအဘိအတိသုခုမဓမ္မဒီလိုတွေပြောအသင်္ကဆရာကြီးကပြောတာကအဘိဓမ္မဆိုဒီကအဘိမုခဓမ္မဘာလဲအဘိမုခဆိုတာကနိဗ္ဗာန်ကိုဥတည်၍နေသောဓမ္မအဘိမုခဆိုတာဥတည်အဲ့တော့ဒီဓမ္မဟာတဲ့ဘယ်ကိုသွားတယ်လဲဆိုတော့နိဗ္ဗာန်ကိုဥတည်တယ်တဲ့ဒါအဘိမုခဓမ္မဆိုတော့ဘယ်ဆိုပုံချင်းမတူပေမဲ့ပြိဿကြီးအဓိပ္ပာယ်တော့ကောင်းတယ်အဲ့တော့အရှင်မဘုဒ္ဓဂေါသရဲ့ဒီအရှိတရားနဲ့အမှန်တရားပရမတ္ထဉာဏ်တို့ဒီသစ္စာဉာဏ်တို့ကတော့ဘယ်ဥတည်လဲနိဗ္ဗာန်ဥတည်တာပဲနိဗ္ဗာန်နေနာနိဗ္ဗာန်ပေါ်နာနိဗ္ဗာန်ပပ္ပါရာဒါရုခန္ဓဗမသုတ်တို့မှာဒါပြောတာပမာဒိဋ္ဌိဘိကဝေနိဗ္ဗာန်နေနာနိဗ္ဗာန်ပောနာနိဗ္ဗာန်ပပ္ပါရာပမာဒိဋ္ဌိဆိုတဲ့အမှန်ကိုသိတဲ့ဒီအသိဒီဘယ်ကိုဥဒေတဲ့လဲနိဗ္ဗာန်ဥဒေဆိုတော့အသင်္ကဆရာကြီးကဘာဓမ္မလဲအဘိမုခဓမ္မနိဗ္ဗာန်ကိုဥဒေတဲ့ဓမ္မတဲ့အဲ့ဒါသူပြောသွားတာလေးဟုတ်ဘုန်းကြီးတို့ရှင်မဘုဒ္ဓဘာသာရဲ့ဝိဇ္ဇုခြင်းနဲ့ရောဘုနဲ့ကဓာတုခန္ဓာမသုတ်တယ်အဘိဓိဉာဏ်နဲ့ရောသုံးစားတော့ဟဲ့လားကိုက်ကြီးတဲ့အဘိဓိကြီးမာယာနာပြင်ပင်လေတခါတခါသူတို့တော်တော်အဘိဓိကောင်းတဲ့မာယာနာကျမ်းနေကြည့်နောက်တခါဘာပြောပြန်လဲလို့ဆိုလို့ရှိရအဘိမုခဓမ္မအပြင်နောက်တစ်လုံးသူထပ်ပြီးတော့ပြောတာကအဘိမတ္တနာဓမ္မတဲ့ပြောပါတယ်လေအဘိမတ္တနာမတ္တနာဆိုတာကနင်းနှိမ့်တာနှိမ့်နင်းတာခြင်မုန်းတာကိုမတ္တခေါ်ဟောဒီသိစေတသိယုတ်အကြောင်းပရမတ္ထတရားနဲ့သစ္စာတရားကိုပိုင်တဲ့ပုဂ္ဂိုလ်သည်တခြားဆန့်ကျင်တဲ့ဝါဒတွေကိုမလုံးနိုင်တယ်နိုင်နေနိုင်တယ်ခြင်မုံနိုင်တယ်အဲ့တော့ဆန့်ကျင်တဲ့ဝါဒတွေကိုအမှားရင်းတွေကိုခြင်မုံဖို့နိုင်နေဖို့ပြိတ္တကြီးဘာတတ်ဖို့လို့လဲအဘိဓမ္မာတတ်ဘိဓမ္မာမတတ်ရင်ဆန့်ကျင်တဲ့အယူဆတွေဆန့်ကျင်တဲ့အတွေ့အကြုံတွေကိုနိုင်နေနိုင်ဖို့ခြင်မုံနိုင်ဖို့မလဲဘူးအဲ့ဒါကြောင့်ဝါဒန္တရမိစ္ဆာဝါဒတွေကိုအယူဆတွေကိုအတွေးခေါ်မှားတွေကိုခြေမုံဖြစ်စည်းဖို့အလုံးပါလို့တလေအဘိဓမ္မာတတ်ဖို့လိုတယ်တဲ့အဲ့ဒါကမဟာယာနအဘိဓမ္မာဆရာကြီးအသင်္ကအဘိပုတ်နဲ့ဓမ္မပုတ်တော့ကိုအဲ့ဒီလိုလေးတွေလေးပဲဖွင့်ရဖွင့်ရလူတွေလိုပြောသွားတယ်ဒါနဲ့များတဲ့အသေးပဲတွေကိုသူပြောသေးတယ်အဲ့ဒီတော့ဘုန်းကြီးတော်ဒီဓမ္မသင်ကြားတဲ့သူတော်ကောင်းတွေအားလုံးပဲအဘိကဘာပြောသလဲဓမ္မကဘာပြောသလဲနော်အဘိကပါတယ်လေဒူးချတယ်နဲ့နေတယ်ကျေပြတ်နေပိန်မွေ့တယ်နိဗ္ဗာန်ကိုဥတည်တယ်စံကျင်မဲ့ဝါရတွေကိုဘာဖြစ်လဲနင်းနှိပ်ခြင်းမောင်းနိုင်တယ် ဓမ္မကပါတယ်လေအရှိနဲ့အမှန်ဟုတ်လားအဲ့ဒါဒီအသီးတွေဒီခုဘုန်းကြီးတို့ပြောပြနေတာကိုပရိသတ်မှန်းပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်စဉ်းစားကြည့်လိုက်တဲ့အခါကျတော့အော်ဘိဓမ္မာကိုသင်နေကြတဲ့တို့တွေရဗုဒ္ဓရဲ့သာသနာမှာပြည့်ရဒါလူရဲ့ခေါင်းပေါင်းအောင်ရှောင်တဲ့သူတွေအမြင့်ဆုံးတရားကိုတို့သင်နေကြပြီအဘိဆိုတဲ့ပုဂ္ဂလိတပုတ်ရဲ့အသေးပဲကိုမှစနေတရားခြေခြေပြန့်ပြန့်ခြေခြေလင်းလင်းမူရင်းကြကြနားမလည်ခဲ့တဲ့ဘိဓမ္မာဆိုတာဘာမှန်သိမှမဟုတ်ဘူးဓမ္မပုတ်ရဲ့အသေးပဲကိုစနေတရားအနိတာရကြကြဆိုလိုရင်းကိုနားမလည်ခဲ့ရင်ဘိဓမ္မာအကြောင်းကိုကောင်းကောင်းကြီးသိဖို့မလွယ်ဘူးလို့အဲ့ဒါလေးကိုခေါင်းထဲမှာဝင်ပြီးရဲ့တဲ့ဘုန်းကြီးတို့ပရိသတ်ကြီးဘုန်းကြီးကုန်းကပြောထားတဲ့အောက်ဆုံးဟလာလေကလေးလို့ဆိုရမလားသို့မဟုတ်လူတို့ရဲ့ပစိုးသမိန်လို့ဆိုရမလားအောက်ခြေပိုင်းလေးကဘာလို့လဲဆိုတော့အောက်ခြေပိုင်းမှာလူပစိုးနဲ့သမိန်နဲ့တူတဲ့အပိုင်းမှာဘုန်းကြီးတို့သာသင်္ဘန်းလောကသာသနာလောကဆိုတာမှာဘုန်းကြီးကျောင်းမှာသင်တဲ့သာသနာပြောတယ်။ရဟန်းတော်တွေရဲ့ရှင်သာမဏေတွေရဲ့သီလရှင်တွေရဲ့သင်တဲ့သာသနာဤကဘုန်းကြီးကျောင်းမှာသင်တယ်။အဲဒီမှာစသင်တော့အစဆုံးသင်ကြတဲ့သူကဘုန်းကြီးတို့ကဘာနဲ့စတယ်လဲဆိုရင်လေအထောအခရာပညာတော်ဒါနဲ့စအထောအခရာပညာတော်အနတ္တိဝေရီအကုံလုံးကိုအက္ခရာရီနဲ့သိသိထားတယ်။ဘိဒ္ဓကြီးအတောအက္ခရာပညာတော်ဆိုတာကဘာသာပြန်တော့ဘာရအနတ္တိဝေရီအကုံလုံးကိုဘယ်ထဲမှာအက္ခရာရီထဲမှာစုဆောင်းသိမ့်ထားတာကိုနှစ်2600နီးနီးမြတ်ဗုဒ္ဓရဲ့ဒီဓမ္မကိုဘာရီနဲ့သိသိလာကြလဲဆိုဒီအက္ခရာရီနဲ့သိလာအဲ့ဒါကိုကိစီဆရာတော်ကြီးကအထောအက္ခရာပညာတော်ဟာမြတ်ဗုဒ္ဓရဲ့အဆုံးအမမှန်မှန်များအက္ခရာရီနဲ့ရေးမှတ်ထားတယ်ဒီလိုပြောလိုက်အဲ့ဒါလိုလဲပြောပြီးရောဥပနာဆက်ပြီးတော့ commentary ပေါ့လေအဖွင့်ရအက္ခရာဝိပတိယံဟိအထတဒုံနယတဟောတိအက္ခရာရီထဲမှာထည့်ထားတဲ့ဒီအသေးပဲအက္ခရာတွေပေါက်ပြန်ပြည့်စည်ကုန်လို့ရှိရပါပြည့်လေအသေးပဲဒီလည်းပဲပြည့်စည်ကုန်တော့အက္ခရာတွေပေါက်ပြန်ပြည့်စည်ရင်ပရိသတ်ကြီးဘာတွေပြည့်ကုန်အက္ခရာပုတ်ရဲ့အကြောင်းကိုကောင်းကောင်းကြီးနားမလဲရင်အသေးပဲကိုလည်းနားလည်နိုင်စမ်းမရှိဘူးဆိုတာဒီလိုသိရအက္ခရာတွေပြည့်စည်ကုန်လို့ရှိရအသေးပဲဒီလည်းပဲယသိကုံရောအခရဝိပတိယံအတ္တပဒုံနယတဟောတိဒီတော့မှကောမင်းသိအဖွင့်ကနောက်တစ်ပတ်နောက်တစ်ချက်ဆက်ပြောတာကတသမာအခရကောတန်လဉာဏံပိတကတယေဘဟုပကရံဗုဒ္ဓံတေသူဆိုတာပိတကတယေပဲဒါကြောင့်မို့လို့တဲ့အခရကိုကျွမ်းကျင်နိုင်နေတဲ့ဉာဏ်အက္ခရာကောသနာဉာဏ်ဆိုတာပုပ္ပအက္ခရာဝัจจတွေကိုမလောက်တာလေကျွမ်းကျင်နိုင်နေတဲ့ဉာဏ်ဒါအဲ့ဒီဉာဏ်ကြီးတဲ့ပိဋကသုံးပုံမှာအလွန်ကျေးဇူးကြီးပါတယ်တဲ့ဒါပဲသုံးပတ်အက္ခရာတွင်နဲ့ဘာတွေကိုရိပ်မှတ်တာဘာတွေကိုဘာတွေနဲ့ရိပ်မှတ်တာမြတ်စွာဘုရားဟောတော်မူတဲ့အနဲ့ဒိဗေတွေကိုအက္ခရာစလုံးနေနဲ့ရေးထားတယ်။အဲဒါကြောင့်အက္ခရာတွေပြည့်စည်လို့ရှိရင်ဘာဖြစ်လဲ။အဒိဗေတွေပြည့်စည်သွားနိုင်တယ်။အက္ခရာကိုကျွမ်းကျင်နိုင်နေတဲ့ဉာဏ်သည်တဲ့ပိဋကမှာကျေစုအလွန်များတယ်။ဘုန်းတော်ကြီးကျောင်းမှာသာသသင်္ကြန်ကိုကအဲ့ဒီပုဂ္ဂလိကဘုန်းကြီးတို့စကြအတောအက္ခရာပညာတော်အက္ခရာဝိပတိယံယထာဒေါနယတံဟောတိတသမံအက္ခရာကောသံသုတ်တံတိသူဘဟုပကရံဆိုပြီးတော့ကိစ္စည်းတရာကျမ်းစစရဲကအဲ့ဒါသင်တယ်ကိုအဘိဓမ္မာသင်တဲ့ပုဂ္ဂိုလ်တွေတဲ့အဲ့ဒီအက္ခရာပုတ်အကြောင်းကိုသူတို့မသိကြဘူး လူလောကကြီးမှာစပိဘယံပိတကသင်တဲ့ပုဂ္ဂိုလ်တွေဒီအက္ခရာပုဒ်တွေအကြောင်းကိုသူတို့မသိညောက်အားတခါတဲ့ပိတကစာအုပ်ကိုတန်းပြီးတော့ဖတ်ကြတာအဲ့တော့ဘုန်းကြီးတို့ပရိသတ်ဒီကိစ္စည်းဆရာကြီးမှာထားအက္ခရာပုဒ်ပြည့်လို့ရှိရင်ဒီပဲလေပြည့်ပြီဆိုတော့ရှင်ကိစ္စည်းဆရာကသူ့သဘောနဲ့သူဓာရီကိုရေးကျင်တယ်လို့ရေးတယ်လို့တော့မောင်းမိတယ်ရသော်ဘုရားရဲ့မိန်ကွန်းတော်ကိုမိငန်းပြုပြီးတော့ဓာရွေးတာရသော်ဘုရားရှင်တော်မြတ်ရဲ့မိန်ကွန်းတော်အများကြီးတဲ့ကတစ်ခုရှိတယ်ဒွေမာဘိကဝေသတ္တမန္တသမောတာယအန္တရဒါနာယသံဝတ္တံတိဒွေမာဘိကဝေသတ္တမန္တသမောတာယအန္တရဒါနာယသံဝတ္တံတိယဟန်တုငါဗျာရဲ့သတ္တမ၃ပြာသတ္တမဆိုတာပရိယပฏิပပฏิဝေဒအဲဒီသတ္တမ၃ပြာသာသနာတော်ပွေခြင်းပျောက်ခြင်းပြည့်ခြင်းရဲ့အကြောင်း2မျိုးရှိတယ်သာသနာပွေခြင်းပျောက်ခြင်းပြည့်ခြင်းရဲ့အကြောင်းဘယ်နှမျိုးလဲဝေမာဘိကဝေသတ္တမသဗ္ဗမောတာယအန္တရဒါနာယသံဝတ္တံတိကတ္တမေတွေ့သာသနာပြည့်ခြင်းရဲ့အကြောင်းနှစ်ပါးဆိုရပါရုံဆိုရင်ဒုံနေခိတ်တင်းသပဒပြေဇနံအထောသဒုံနီတော်ဒုံနေခိတ်တင်းသပဒပြေဇနံပုပ္ပဝက်ကျအက္ခရာတွေကိုမှန်မှန်ရှင်းရှင်းရေးသားခြင်းအထောသဒုံနီတော်အဲ့ကရာပုဂ္ဂိုလ်မကျွမ်းကျင်တဲ့အတွက်ကြောင့်ဗာပြည့်လေဘာသာပြန်နေလဲအမှန်မှရင်ရင်ဘာသာပြန်ရလေပရိသတ်ဒီနေ့ချက်ပြန်မှရမယ်သာသနာပြည့်စည်ခြင်းရဲ့အကြောင်းနှစ်ပါးဒေမာဘိကဝေသတ္တမသဗ္ဗမောတာယအန္တရဒါနာယသံဝတ္တံတိယဟန်တို့သာသနာကွယ်ခြင်းပြည့်ခြင်းအကြောင်းနှစ်ပါးဘာတွေလဲဆိုတော့ဒုံနေခေတ္တသပဒပြေသနာအက္ခရာပုပ္ပဝစ္စတွေကိုမှန်မှရွင်ရင်ရေးထားခြင်းနမနစ်ကအဲ့ဒီအက္ခရာပုပ္ပပါဠိသဒ္ဓါဒရမကိုနားမလဲတဲ့အတွက်ကြောင့်မို့လို့ဘာသာပြန်တဲ့အခါမှာမှန်မှရွင်ရင်ဘာသာပြန်ဆိုခြင်းဒိဋ္ဌိတိပါရတဲ့ဗျာပုပ္ပဝစ္စအက္ခရာကိုမှန်ရင်စွာရေးသားခြင်းနှစ်ကအတိပဲပြန်ခြင်းဘာသာပြန်ခြင်းကိုမှန်မှရွင်ရင်ဘာသာပြန်ခြင်းသည်ဘာဖြစ်တတ်လဲသာသနာကွယ်တတ်တယ်တဲ့ဒါကိုမိပြီးတော့ရှင်မကိစီကဘာရေးလဲအတော်ဧကရာပညာတော်ဘုရားရှင်ဆိုလိုတဲ့အနိဋ္ဌိပေတွေကဧကရာထဲမှာရှိဧကရာကိုကောင်းကောင်းမတတ်ရင်ဘာဖြစ်လဲအတိပဲမှားတော့အဲ့ဒါကြောင့်အိဗေအမှန်တက်ခြင်းတဲ့ပုဂ္ဂိုလ်ကြီးရှိဥစ္စာဘာသင်တယ်ပုပ္ပဝစ္စအက္ခရာပါဠိတရာကိုကောင်းကောင်းသိတာပြောတာအဲ့တော့မြတ်စွာဘုရားရဲ့မိန့်ခွန်းတော်ကိုမိပြီးတော့မှရှင်မကိစီကသူ့ပုဂ္ဂိုလ်ကြီးတယ်ဘုရားရဲ့မိန့်ခွန်းတော်ဘုန်းကြီးတို့ပြန်ဖတ်ပြဒေမာသိကဝေသတ္တမတ္တသမောတာယအန္တရဒါနာယသံဝတ္တံတိရဟန္တုငါဘုရားရှင်ရဲ့သာသနာကွယ်ခြင်းပျောက်ခြင်းမင်းမင်းရဲ့အကြောင်းဟာနှစ်ပါးရှိတယ်။ကတ္တမေတ္တိအကြောင်းနှစ်ပါးကဘာများလဲဆိုရင်တော့ဒုံနေခိတ်တိသဗ္ဗဒပြေဇနံပုပ္ပဝေကြံဧကရာတွေကိုမှမှရင်ရင်ရည်သားကြခြင်း၎င်းအထောသဒုံနီတောအနိဋ္ဌိဘေကိုလည်းပဲမှမှရင်ရင်ဘာသာပြန်ခြင်းဖွင့်ဆိုကြခြင်း၎င်းဣမိတွေ့ဓမ္မအဲ့ဒီအကြောင်းနှစ်ပါးတို့သည်တတ္တမန္တသံမောတာယသာသနာကွယ်တဲ့နေရာမှာသာဓမ္မနာအန္တရဒါနာယသာသနာပြုတ်တဲ့နေရာမှာပြည့်တဲ့နေရာမှာပြည့်ရင်တွေ့ဓမ္မအကြောင်းတရားနှစ်ပါးပဲလို့တတ္တနာလူတော်ဆရာဘုရားရှင်ကိုရမြကြီးဒီဝါစကရုဏာရှိသူဟောပြတော်မူခဲ့ပါပေတည်းအဲ့ဒီပါဠိတော်နဲ့အရှင်မဂ္ဂစီရဲ့အထောဧကရပညာတော်ဆိုတဲ့ဒီပုဂ္ဂိုလ်ထောက်ခံဖို့ဆိုပြီးတော့အားပေးဖို့ဆိုပြီးတော့အ
အရှင်ဝိမလဗုဒ္ဓအမိကြီးတဲ့ဗဒါကျန်တဆရာတော်ကြီးတစ်ပါးကနယာပဆိုတဲ့ကျမ်းကိုရေးတယ်။အဲ့ဒီနယာပဆိုတဲ့ကျမ်းမှာအရှင်ဝိမလဗုဒ္ဓဆရာကကိစ္ဆာယနေနကတောယောကဝုဒ္ဓိသသံဃနန္တိယ။အဲနယာပဝိမလဗုဒ္ဓနော်ပြနယာပဝိမလဗုဒ္ဓနော်ဟုတ်ပြီ။ဝိမနဗုဒ္ဓဆိုတဲ့ဆရာတော်ကြီးကနယာပဆိုတဲ့ကျမ်းအဲ့ဒီကိစ္စကိုဖွင့်တဲ့ကျမ်းတစ်ကျမ်းရေးတယ်။အရှင်ဝိမနဗုဒ္ဓဆရာကဒီအတ္တဧကရပညာတော်ဆိုတဲ့ပုဂ္ဂိုလ်ဖွင့်ပြတဲ့နယာမှာပဲသူ့ရဲ့နယာပကျမ်းမှာသူကဧကရမမရွေရင်ကြီးမိတဲ့အတွဲကြောင့်သာသနာကျွဲတယ်ဆိုတာလေးကိုသူကအကြောင်းအရာအထုပ်ပတ္တိလေးတစ်ခုပေါ်ပြတာရှင်ဝိမလဗုဒ္ဓပေါ်ပြတာဘယ်ကျမ်းမှလဲဆိုရင်နယာပကျမ်းအဲ့ဒါကဗုဒ္ဓမာရင်ချင်းကြောင့်ဘာဖြစ်တာလဲတူအောင်ပြောသာသနာကျွဲတာအဲ့ဒါကိုဘာပြောလဲဆိုတော့တတိကလေးတယောက်ပါဠိပိဒကမတတ်ဘူးတဲ့နော်ကိစ္စည်းတရာဆက်ကြီးတဲ့ဒီအဲ့ဒါပုပ္ပဝကြသီသောပုံကိုမသိဘူးကမ္မထံတစ်ခုတည်းသင်တဲ့တစ်ပတ်ကမ္မထံဆိုမှကမ္မထံဓမ္မနိဗ္ဗာန်ရောက်ချောင်းဒီသဒ္ဓါရီပုပ္ပဝေကြရီအက္ခရာရီအာဓာရီသင်နေခြင်းဟာဒါနိဗ္ဗာန်ရဲ့အတားဆီးတွေပဲလို့ဒီလိုအစွန်းရောက်တဲ့အတွေးခေါ်တွေလည်းပဲတချို့ရှိကောင်းဖြစ်တယ်အဲ့လိုအတွေးခေါ်ပေါက်ပြီးတော့မှပါဠိသဒ္ဓါသင်အချင်းကုန်နေဓာရီသင်ကြမလို့ဘူးဆိုပြီးတော့ကမ္မထံမှကမ္မထံနိဗ္ဗာန်ရောက်ချောင်းဆိုတန်းပင်အဲ့ဒါကမ္မဋ္ဌာန်းပြတဲ့ဆရာတော်ကြီးကသူ့ကိုသင်ပေးလိုက်တယ်တဲ့ဒီဥစ္စာနန္တရားနဲ့ယုတ်တရားဘာနဲ့ပါနန္တရားဆိုတဲ့ဥစ္စာကအာယုမန္တမြဘာမှာညွတ်ကိုင်းတဲ့သဘောရှိတယ်ယုတ်တရားဆိုတာပူခြင်းအေးခြင်းစသည်တို့ကြောင့်ဖောက်ပြန်နေတာယုတ်အာကောင်းပြီနန္တရယုတ်သိပြီဒါပြင်းရပါဆက်လို့ရမလားအဲ့ဒီနာယုတ်နှစ်ပါးရဲ့ဖြစ်ခြင်းနဲ့ပြည့်ခြင်းကိုရှုပရိသတ်ကြီးမရှုဖြစ်ခြင်းပြည့်ခြင်းဝိပဿနာဉာဏ်7ပါးနော်အဲ့ဒါကိုလေ့လာကြည့်ပါဘိဓမ္မာတသင်္ကြောကမ္မထာပိုင်းမှာဉာဏ်7ပါးခေါင်းစဉ်လေးတွေပါတယ်ဝိသုဒ္ဓိမဲ့မှာအကျေရဝင့်ပါတယ်ပရိသံပိဒမဲ့မှာအကျေရဝင့်ပါအဲဒီမှာဉာဏ်7ပါးထဲမှာပြိဿာရေဥရယဘုရားဉာဏ်ဆိုတာရှိပါတယ်။ဘာဉာဏ်လဲ?ဥရယဘုရား။ဥတယဘုရားဆိုကြည့်လိုက်။ဥတယဘုရား။ဥတယဆိုတာဖြစ်ခြင်း၊ဘုရားဆိုတာပြည့်ခြင်း။ဘာလို့တော့ပြိဿာကိုနည်းနည်းစမ်းသပ်လဲ။အခရာကောတန်လဉာဏ်အခရာကိုကျွမ်းကျင်တဲ့ဉာဏ်ဘလို့ရှိသလဲ။နည်းနည်းစမ်းသပ်ဥဒယဖြစ်ခြင်းဘယပြည့်ခြင်းအဲ့ဒီစလုံးကိုမှန်အောင်ရေးပြဥဒယဘယမှန်အောင်ရေးပြအဘိဓမ္မာ9ကျမ်းကိုသင်နေကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေရောမသင်နဲ့ဝိပဿနာသက်သက်အထုတ်တဲ့တရားတော်မတွေရောဒီစလုံးလေးကိုမှန်အောင်ရေးပြဥဒယဘယဥဆိုလို့ရှိရပြောနေကြအတိုင်းပြောမယ်အခရာဥပေါဒါကဘာနဲ့ဒါဒါတွင်လဲဆိုရင် correct အမှတ်ရဒါ၆နဲ့ဆိုသွားပြီဒါတွင်လဲရေးရင်အမှတ်ရတယ်ဒေါက်ချန်နဲ့ဆိုရင်ပြည့်စည်ဟိုဘက်ကဥဒပြီးတော့ဒါတွင်လဲရရကိုရပက်နဲ့လဲရေးမလားရအကောက်နဲ့ရေးမလားရအကောက်နဲ့ရေးရင်သာသနာပြည့်ပြီပက်လဲရေးရင်မှန်တယ်ဟုတ်လားအဲ့ဒါရပလဲနဲ့ရကောက်ဗမာကလည်းအတန်တွဲကမရှင်းဘူးလေရကောက်လည်းရပဲပက်လက်လည်းရပဲနော်ရခိုင်ကောင်းအမေမှရှင်းသွားတာရခိုင်ကအကောက်ကလေးနဲ့ရေးတာတကြတော့ရမဖားရဘူးတော့ရဖားရမယ်လေနော်အဲ့ဒါကြောင့်သူတို့တန်းကြီးကရခိုင်ကြီးဒီလိုလားနော်ရခိုင်လူမျိုးဒီလိုလားရှာကိုလိမ့်ပြီးတော့သက်သနပြည့်တယ်လို့အတန်ထွက်အဲ့ဒါပဲလေရေးလို့ရှိရင်တော့အဲ့ဒါရပဲဖတ်ပါတဲ့ရမဖတ်ပါနဲ့တဲ့ဥဒရဟုတ်လားဟိုဘက်မှာဘယထွဲနေတဲ့အတန်ကဘယ ကဲအဲ့ဒါရေးပြအမှောင်ရေးပြဘာကုန်းနဲ့ရပ်ပက်လက် totally wrong zero အဲ့ဒါအမှတ်မရဘာကုန်းနဲ့ရပ်ပက်လက်ဘယဆိုတာဘေးရန်အသေးပဲဖတ်ပါသာသနာပြက်ပြီဘာတကျင်းနဲ့ဘာကုန်းကိုမကွဲတဲ့တွဲကြောင့်သာသနာပြက်ဥဒယဘယဉဏ်ဆိုတာဖြစ်ပြဲဉဏ်ကိုခုဖြစ်ပြဲအသိအသေးပဲလာအောင်လားဘာကုန်းနဲ့ရေးလိုက်ရင်ဖြစ်ပြဲလာသေးလားဒီဘက်ကဥဒယကဖြစ်ပြီးဘာကုန်းနဲ့ရေးတဲ့ဘယကဘေးရန်ဖြစ်သွားပြီဖြစ်ဘေးရန်ဘာကမ္မထံဖြစ်သွားသာပြီအဲ့ဒီတွေကသာသနာပြက်တာနော်ပရိယတိသာသနာအရေးကြီးတာနော်အဲ့ဒါညဘုန်းကြီးကတစိုးလေးထမိန်လေးဘယ်လိုဝတ်မလဲဆိုတာကိုဒါနည်းနည်းလေးပြောတာပါအဘိဓမ္မာယရဏဂရအဘိဓမ္မာပြန်သွားရေးသိင်းကြီးမှာဩတို့တရားဓမ္မတွေတော့ငါလမ်းကြောင်းလေးမတိမ်မဆောင်ရအောင်နည်းနည်းပေါ့ဟဲ့လားဘုရားပြောမယ်ဆိုဒါလေးပြောပြတော့ခေါင်းပေါင်းမပြောတော့အခုပသုဒ္ဓမိန်ဖြစ်သွားခုနအဘိဝိသေသောဓမ္မအဘိဝိသေသောဓမ္မအတ္တိသုခုမောဓမ္မအဘိကံမီရောဓမ္မဆိုတော့တော့ခေါင်းပေါင်းဖြစ်ဟုတ်လားအဲအခုတော့ပသုလေးပြန်ဝစ်ကြကဲဘယကိုပြိဿကြီးဘာထက်ချိုင်းနဲ့ရေးပါဗျာဘာကုန်းနဲ့ရေးခဲ့မယ်ဆိုချင်းရဲ့အဲ့ဒီပရိယတ္တိသာသနာရောပฏิပတ္တိသာသနာရောအဲ့ဒီသလုံးကကိုပြက်ပါတယ်ပရိယတ္တိဆိုတာဟုတ်လားဒီကုဏကအက္ခရာပုပ်ပတ်ကိုဘာလို့ကြာလဲမှန်ကန်စွာသင်္နာလေ့ကျင့်တာကိုပရိယတ်ခေါ်ဘာတကျင်းနဲ့ဘာကုန်းမကွဲတဲ့အတွက်ကြောင့်မလို့ဘာသာသနာပြက်ပရိယတ္တိပြက်ပရိယတ္တိပြက်တဲ့အတွက်ကြောင့်ရှင်းသုံးတဲ့ပฏิပတ်တိကမပြက်ဘူးလားပြည့်စည်ခြင်းဆိုတဲ့ဘာတကျင်းနဲ့ရေးရမယ်ဘယကိုဘာကုန်းနဲ့ရေးလိုက်တဲ့အတွက်ကြောင့်ပြက်ဆိုတဲ့အနာ disappearing ဆိုတဲ့အဓိပ္ပာယ်မထွက်ပဲနဲ့ဒိဉ္ဇသီယဖူးထွက်မလာဘူးလားသာပြီအဲ့ဒါသာသနာပြက်တာအဲ့ဒါမျိုးပြောတာ